ရှမ်းပြည်နယ်မြောက်ပိုင်းရှေးပိုင်းနဲ့ကင်းပြည်နယ်အတွင်းမှာအစိုးရကမ်ရွန်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြတိုက်ပွဲဖြစ်ပွားတဲ့သတင်းတွေကိုစူးစီးတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကကမ်ရွန်ရင်တန်းကို TNL ကတန်းပလောင်တပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချော်ကအခုလိုပြောပါတယ်။
ကဲဒီနေ့မှာလည်းကုခိုင်မြို့နယ်ရှိမော်ကြီးကတနားပြပွဲဖြစ်သွားတယ်ဖြစ်တယ်။အာမနေ့စနေ15လောက်ကနေစနေ25ထိပေါ့။အဲဒါကမြို့မှာစတဲ့တမရှိရှိဖတ်တော့ရောင်းနေတယ်တက်လိုက်မှကျွန်တော်ရှိတဲ့နေရာအံဘက်ကိုလာရောက်သူစစ်စင်တက်ခဲ့တဲ့ပွဲချစ်ပေါ်ရဒီနံပါတ်ကတက်လိုက်ရန်ဖတ်တော့ရောင်းဒီရှိမော်ပင်နာပဝန်ကျမှာလောလည်းနေကြီးကခံရနေလေတီပဲစတဲ့ချင်းတော့ရှိတယ
်ဒီက3ရက်နေ့မနေ့ပိုင်းကလည်းကုတ်ခိုင်မြို့နယ်ကောင်းနေကြီးွာနီးမှာနိုင်ဝဲလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတော့အစိုးရနဲ့ KIA ကချင်း TNL တအန်းပလောင် MNDA ကိုကန် AA ရခိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးပွဲတွေဟာရပ်တန့်နေပါတယ်။ဒီလ3ရက်နေ့မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်ပုံပါချင်းမြို့နယ်အတွင်းမှာ NCA call အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေကို RCSS ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ခန်းဆိုင်ကအခုလိုပြောပါတယ်
။မနေ့က10နာရီကနေဒီ17နာရီလောက်ထိပါဖြစ်တယ်ခင်ဗျာ။ဒီတရင်ခလရ65ရဲ့နောက် PGF 1000ခွင့်ရတော့နော်။ PGF 1000ခွင့်ရဒီလိုကကျွန်တော်စီကို60မော်တာနဲ့ပြစ်တယ်နောက်ဒီ40mm M79 ရနဲ့ပြစ်တယ်ခင်ဗျာ။နောက်ကျွန်တော်လူတွေထပ်ဖြည့်တယ်။ဖြည့်တော့ကျွန်တော်17နာရီဝင်းကျင်တော့မှကျွန်တော်ကတို့အစည်းအဝေးမှာတော့တက်ဆုပ်ပေးလိုက်တာပေါ့ဒီအခုလုံးလုံးဆိုင်ကျတော့မဖြစ်တော့ခင်ဗျငြိမ်နေတယ်ငြိမ်တဲ့အနေအထားရှိနေပြီပဲတို့တို့ဖိုက်တော့မဆုပ်သေးပါဘူးကျွန်တော်ဖိုက်ကလည်းဟိုခွာပေးထားလိုက်တာပေါ့
တော့ RCSS ဘဟုကတော့တိုက်ပွဲထပ်မဖြစ်အောင်ထိမ့်သိမ်းဆောင်ရွက်ဖို့အတွက်အောက်ခြေတပ်တွေကိုညွှန်ကြားထားကြောင်းပြောပါတယ်ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇွန်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
မနေ့ကတော့ကျွန်တော် RCSS နဲ့ဖြစ်ခဲ့တာရှိတယ်။ဒီကတော့ကျွန်တော်မိုင်းတော်ဘက်မှာခြေတော်ရာဖျားနီးဒီ RCSS ပေးအယောက်20ကျော်30တောင်ဒီပါရောက်တယ်။အင်းဒီကျော်လုံးရောက်ရှိနေတာပေါ့။ရောက်ရှိနေတဲ့တည်ရင်ရကျွန်တော်နည်းနည်းဆူမွေးထုတ်တဲ့အခါမှာထိတိမဖြစ်တဲ့နှစ်ဖက်ထိရကြံရရှိမှုတော့မရှိပါဘူး။မနေ့ကမနေ့ခွန်လိုက်ခွဲတဲ့အချိန်တောင်မှဖြစ်ပါတယ်။
TNL နဲ့ဖြစ်ပွားတဲ့တိုက်ပွဲသတင်းကိုတော့အသေးစိတ်မရရှိသေးကြောင်းနဲ့တည်ရင်ပြည်နယ်ဖာပွန်ဘက်မှလည်းမနေ့ကကရင်မျိုးသားစီယုံ KNU တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
် KNU နဲ့တော့ဖာပွန်ဘက်မှတော့ဒီနေ့ကတော့နေ့လယ်တနားရီလောက်မှဖြစ်ခဲ့ရတော့ရှိတယ်ဒီတော့ကိုပုံဝဲထနာလီမှာပဲအဲ့မှာကျွန်တော်အခန်းပဝန်ကျင်းရှင်းနေတယ်မှာစခန်းရဲ့အရှိတောင်ဝယ်ပြီးကြာနေရလောက်ကနေပေါ့ကြာ KNU ငါးဦးလောက်ကဒါရောက်ပြစ်ခတ်တာဖြစ်ပါတယ်။ဒါရောက်ပြစ်ခတ်တဲ့ထိတိဖြစ်တာဖြစ်ပါတယ်
။ KNU ဘက်ကမင်းမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားပူးပေါင်းဆောင်ရွက်ဖို့နဲ့ဒီကာလအတွင်းအပြစ်ကရစဲကြောင်ကြီးညာထားချိန်မှာဖြစ်ပွားတဲ့တိုက်ပွဲတွေလည်းဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်